21ရာစုမှာလူငယ်တွေကြုံတွေ့နေရတဲ့စိတ်ခေါမှုတွေခက်ခဲတဲ့ဟာအာရဗီယန်21အာမန်စီစဉ်ကနေပြန်ဆက်ပြီးပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အနီးကပ်ဆုံးအိမ်နီးချင်းဖြစ်ပြီးတော့နိုင်ငံတွင်းလာရောက်မြှုပ်နှံတဲ့နိုင်ငံသားယင်းနှိမ့်မြှုပ်နှံမှုတွေထဲမှာဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်စွမ်းအင်လုပ်ငန်းတွေမှာအများဆုံးယင်းနှိမ့်မြှုပ်နှံထားတာပါပြီးခဲ့တဲ့နှစ်စံပိုင်းမှာတရုတ်သမ္မတရှီကျင်းပင်မြန်မာနိုင်ငံကိုရောက်လာပြီးတော့တရုတ်အစိုးရနဲ့မြန်မာအစိုးရတို့ကြားဆောင်ရွက်မဲ့စီမံကိန်းသဘောတူစာချုပ်33ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။အဲဒီနောက်တစ်နှစ်အကြာအခုဇန်နဝါရီလထဲမှာတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးနေပြည်တော်ကိုရောက်လာပြီးတော့အဲဒီစာချုပ်တွေမှာပါတဲ့အချက်တွေကိုအကောင့်ထည့်ဖို့နိုင်ရေးနိုင်ငံခေါင်းဆောင်တွေကိုဖိအားပေးနေတဲ့သဘောမျိုးတွေ့လာနေရပါတယ်။ဒီလိုတရုတ်နဲ့ချုပ်ဆိုထားတဲ့စီမံကိန်းစာချုပ်တွေကိုမြန်မာပြည်ကလူငယ်တွေဘယ်လိုထင်မြင်ယူဆကြပါသလဲဆိုတာဒီတစ်ပတ်ပြောပြပါမယ်။
ကျင်းချင်းတော့ကနိုင်ငံသားနဲ့ကျွန်တော်တို့နိုင်ငံတကာဆန့်ချင်နေရှိတဲ့အချိန်တော့ဝေးကွာခဲ့မှုကြောင့်တရုတ်နဲ့နီးစပ်ခဲ့တဲ့ပုံမှာတရုတ်ရဲ့စီမံကိန်းတွေအားဒီမှာအများကြီးရှိနေတဲ့ဆက်လက်ရှိတာပေါ့ကအခုလက်ရှိမှာလည်းမြင်နေရတဲ့ဟာမျိုးတွေရှိတယ်။အဲ့တော့လုံးတဲ့အခါတိုင်းမှာလူငယ်တွေကတော့ပေးကြတယ်ကောင်းတယ်ဆိုတဲ့အမွေအားလုံးလူငယ်တွေလက်ခံကြရမှာဖြစ်ကြအောင်လို့ကျွန်တော်တို့အားလုံးလည်းပြင်ဆင်လို့ရအောင်ဘာတွေလုပ်ထားတယ်ဘာတွေသဘောတူထားတယ်ဆိုတာပြဖို့လိုအပ်တယ်။ပြီးတော့နောက်တစ်ခုကဒီစီမံကိန်းတွေရဲ့မြန်မာနိုင်ငံပေါ်မှာတကယ်အကျိုးရှိရလားဆိုတဲ့ဟာကိုသတိတရားစဉ်းစားဖို့ရဲ့အဲ့အရာတွေရဲ့ဒီ impact ကိုပေါ့နော်ရိုက်ခတ်မှုကိုသိချလေ့လာဖို့ရဲ့ကတော့ကျွန်တော်တို့ကအငြင်းတန်းစဉ်းစားမှဟာဖြစ်တယ်။အားလုံးတော့ကောင်းတယ်ဆိုတဲ့လိုယတိပြပြောရတဲ့သဆိုင်ဘာတွေလက်မှတ်ထိုးထားကြလဲဘာတွေသဘောတူညီချက်ရှိထားတယ်ဆိုတာပုံပွင့်လင်းချမပြတ်ထားကြအောင်လို့ဘယ်သူမှမသိနိုင်ဘူးပေါ့နော်။အဲ့တော့ဖြစ်နိုင်မယ်ဆိုလို့ရှင်တော့အဲ့အရာတွေကိုချပြစေခြင်းလဲ
ဒါကတော့လူငယ်နိုင်ငံရေးသမားတယောက်ဖြစ်တဲ့ဒေါက်တာဟိမ့်ပိုင်ထူးခစ်ရဲ့အမြင်ပါသူပြောသလိုပဲအစိုးရအဆက်ဆက်မှာတရုတ်နဲ့မြန်မာနိုင်ငံကြားသဘောတူစာချုပ်တွေကိုပွင့်လင်းမြင်သာမှုရှိရှိချမပြခဲ့လို့အချိန်လုံမှပြည်သူတွေသိပြီးတော့ကန့်ကွက်ခံရတဲ့တာဒကားတွေအမြောက်များရှိပါတယ်ပြည်သူလူထုသဘောမတူလို့အခုချိန်ထိရပ်ထားရတဲ့ ARR မြေဆုံစီမံကိန်းတို့လိုစကိုင်းတိုင်းလက်ပတောင်တောင်ဒေသကကျေးမီစီမံကိန်းတူးဖော်ရေးကိစ္စရပ်တွေကထင်ရှားပါတယ်တရုတ်စီမံကိန်းရဲ့အမြောက်အများရှိတဲ့ကချင်ပြည်နယ်ကလူငယ်တယောက်ဖြစ်တဲ့မဆိုင်နုပန်ကတော့အခု NLD အစိုးရကိုအရင်အစိုးရတွေလိုမဖြစ်စေချင်ဘူးလို့ဆိုပါတယ
်ကချင်ပြည်နယ်ဆိုရင်တော့ဒါတရုတ်စီမံကိန်းရဲ့အများရှိအမြင်များဖြစ်တယ်ဥပမာဒါဒီဆုံစီမံကိန်းဆိုအခုတရှိအင်တာခံနေလက်ရှိရေရဲ့ဆိုချိုခံစားနေရတဲ့နေရာဖြစ်တယ်ပြီးတော့ဒီကမ်ပိုင်ပြည်နယ်ဆက်မှာဆိုရင်အခုစုံစုံဘွိုင်းစုံတို့မဲဟာရှိနေတယ်ပြီးတော့ဆက်မှာလည်းဒီတိုင်းနဲ့ချင်းဒီဘွိုင်းစုံတို့တော့အကြီးကအထိနာနေရတော့မပြောစီမံကိန်းပေါ့နော်တနည်းနည်းနည်းပြီးသွားတဲ့ကိစ္စတွေမဟုတ်ဘူးပေါ့နော်နေ့ရှိမှကိန်းဖြစ်တယ်တချို့ဆယ်နဲ့နေ့နဲ့ဆယ်နဲ့သုံးဆယ်စီမံကိန်းဖြစ်တယ်ဆိုတော့လက်ရှိကောင်းဆောင်တွေကတော့အဲ့ရဲ့ဆိုချိုကိုခံရမှာမဟုတ်ဘူးပေါ့နော်သူတို့ next generation new generation တွေကဒီရဲ့ဆိုချိုခံရမှာဖြစ်တယ်ဆိုတော့လက်ရှိလာမယ့်ဆိုရကနေရတော့ဒီဓာတ်ခံတွေရဲ့ကြိုးစည်းပွားကိုပုံပုတိထားပြီးမှဒီဓာတ်ခံတွေရဲ့သဘောစင်တာကိုနားလေလက်ခံနိုင်ခဲ့အတန်ကိုနားထောင်ပြီးရဲ့အစိုးရမျိုးဖြစ်ခိုင်းစေချင်တာပေါ့နော်အရင်တုန်းကလိုမျိုးဘာမှမကြည့်ရဲနဲ့ဖြစ်သွားတဲ့ဟာမျိုးမဟုတ်ပေနဲ့
လက်တလောတရုတ်နဲ့မြန်မာတို့ကြားချုပ်ဆိုထားတဲ့စာချုပ်33ခုထဲမှာကြောက်ဖြူရင်းနှက်စီမံကိန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းရန်ကုန်မြို့သစ်စီမံကိန်းမူဆယ်မန္တလေးရထားလမ်းစီမံကိန်းစတဲ့စီမံကိန်းကြီးတွေပါဝင်ပါတယ်ကမ္ဘာနိုင်ငံပေါင်း60ကျော်နဲ့လက်မှတ်ရေးထိုးထားတဲ့တရုတ်ရဲ့ခေတ်သက်ပိုလန်မှာစီမံကိန်းမှလည်းမြန်မာကအဓိကနေရာကပါဝင်တာပါဒီလိုစီမံကိန်းတွေလာရောက်နေပြီမဲ့တရုတ်ဘက်ကကိုပိုင်ကျွမ်းကျင်ပညာရှင်တွေခေါ်လာလို့မြန်မာပြည်ကလူငယ်တွေအလောက်ကင်ခွင့်လန်းရဖို့နည်းနေတယ်လို့မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာအဖွဲ့ရဲ့တရုတ်ရေးရဌာနမှသုတေသနလုပ်နေတဲ့ကိုစီဆိုင်ဘိုကပြောပါတယ
်ကျွန်တော်တို့ညားကကျွန်တော်တို့တိုင်းပြည်ရဲ့အကျိုးစီးပွားအတွက်ကိုလည်းကျွန်တော်တို့ထည့်သွင်းစဉ်းစားပေးဖို့လူရဲလို့မြင်တယ်အထူးသဖြင့်ဒီအလုတ်ကန်ခွင့်ဆိုင်တွေပေါ့လူငယ်ရေးဘက်ကနေပြောမယ်ဆိုရင်အလုတ်ကန်ခွင့်ဆိုင်တွေမှာကရုဏာနိုင်ငံသားတွေဒီကဒီကျွန်တော်တို့လုံသားတွေသူတို့ခေါ်လာတဲ့အချိန်မှာကျွန်တော်များများအကျဉ်းပညာရှင်တွေပဲညားပဲဖြစ်ဖြစ်ဒီအောက်ခြေလုံသားတွေဖြစ်ဖြစ်သူတို့ခေါ်လာတဲ့အခါမှာကျွန်တော်တို့ဘက်ကလူငယ်ရေးရဲ့လုတ်ကန်ခွင့်ဆိုင်တွေဒီကဟိုအချိန်ခွင့်ဆိုင်နေတာပေါ့နော်အဲ့လိုခွင့်ဆိုင်နေတဲ့
တရုတ်နိုင်ငံဟာမြန်မာနိုင်ငံတွင်းမှာယင်းနှိမ့်မြှုပ်နှံမှုတွေများစွာလှုပ်လာနေပြီမဲ့မြန်မာနိုင်ငံကပြည်သူတွေအကြမ်းမှာတော့တရုတ်စီမံကိန်းတွေဟာနမယ်ဆိုးနဲ့ကြော်ကြပါတယ်။ဘာကြောင့်ဒီတရုတ်စီမံကိန်းတွေကိုမြန်မာပြည်သူတွေကလက်မခံကြတာပါလဲ
။ဒါကအခုကျွန်တော်တမိုင်းကြောင်းကိုပြန်လာရတယ်လို့ထင်တာပဲဒီဟိုစစ်ဆိုးရနဲ့သူတို့ဥမာဆိုရင်လက်ပြောင်းတော်စီမံကိန်းပေါ့ဗျာနော်။ဝန်ပောင်းနဲ့သူတို့ဝန်ပောင်းနဲ့ကျွန်တော်တို့ဒီဥပိုင်နဲ့ရဲ့လုပ်ဆောင်မှုတွေကဒီကံကံကြီးကိုအဓိက ဟိုချိတိုက်စီတာပေါ့နော်နောက်ပြီးတော့ပုံဝင်အတိအကျအရင်အဆိုင်ကြီးတင်ချာမလုပ်ဘူးအဲတဘောဝင်ချိတိုက်တယ်လူမှုစီးပွားဘဝကိုသူတို့မချိသေးဘူးအဲဒေသပြန်ဒီမှာလောက်ကန်ခဏနဲ့မပြန်မပြေးတဲ့အခါကျတော့အကြီးကားတော့တရုတ်စီမံရေးကတာဝန်ယူတာဝန်ခံမှုအားနည်းနေပြီးရတဲ့အတွက်ကြောင့်
ဒါကတော့မြန်မာနိုင်ငံမှာဒုတိယရင်းနှီးမြှုပ်နှံမှုအများဆုံးရှိတဲ့တရုတ်စီမံကိန်းတွေအပေါ်လူငယ်တချို့ရဲ့အမြင်တွေကိုစုစည်းပြင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။